ိုင်းနိုင်ငံမှာရပ်ပက်ပရိုက်တောက်ဖွဲ့စည်းတဲ့မတ်ပုံတင်ကွင်းဆိုင်ရာဥပဒေကြမ်းကြောင်းထိုင်းနိုင်ငံမှာအခြေဆိုင်တဲ့မြန်မာသတင်းသမားတွေမြန်မာရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလုပ်ငန်းဆက်လက်လက်ပတ်နိုင်ရေးအခက်အခဲတွေ့နိုင်တယ်လို့ဥပဒေပညာရှင်နဲ့ဒေသသုံးသပ်သူတွေကပြောဆိုပါတယ်။ထိုင်းအစိုးရလွှတ်တော်ကိုအော်တိုဘာလမှာတင်ပြအဆိုပြုခဲ့တဲ့ The Association of Foundation Bill ဥပဒေမူကြမ်းဟာအမျိုးသားလုံခြုံရေးလိုအပ်ချက်ကြောင့်ဖြစ်တယ်လို့ထိုင်းအစိုးရဘက်ကတော့ပြောဆိုထားပါတယ်။အဆိုပြုထားတဲ့ဥပဒေအရပရိဟိတအဖွဲ့တွေထိုင်းနိုင်ငံနိုင်ငံသားဝန်ထမ်းအနည်းဆုံး30ခန့်ထားဖို့လိုအပ်ပြီးပြည်ထောင်ဝန်ကြီးဌာနအောက်မှာမှတ်ပုံတင်ရမယ်လို့ဆိုပါတယ်။ဖောက်ပြတဲ့အဖွဲ့အစည်းတွေကိုဒေါ်လာ3000အထိတန်ွေချမယ်လို့လည်းဖော်ပြထားပါတယ်။တခြားတရားဝင်စာရွက်စာတမ်းနဲ့လုံထုံးလုံးကြီးဆိုင်ရာတင်းကျပ်တဲ့စီမင်းဥပဒေတွေလည်းအဆိုပြုထားပါတယ်။လူ့အခွင့်အရေးအဖွဲ့တွေကတော့ထိုင်းနိုင်ငံဟာဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလို့အရပ်ဖက်အဖွဲ့အစည်းတွေပေါ်တင်းကျပ်တဲ့စီကနေကန့်တက်လာနေပြီးဒီဥပဒေကြောင့်ထိုင်းနိုင်ငံမှာအခြေစိုက်တဲ့မြန်မာနိုင်ငံကိုအတန်လွင့်နေတဲ့လွတ်လပ်တဲ့သတင်းဌာနတွေပြည်ပင်ရနိုင်ခြင်းရှိတဲ့ဆိုပြီးဆွေးမှုရှိနေပါတယ်။ဒါတင်မကမြန်မာအရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုဆက်ဖက်တာဖျက်သိမ်းတာတွေအထိလှုပ်လာနိုင်တယ်လို့လေ့လာသူတွေကပြောဆိုထားပါတယ်။